ဆရာနာတိမ့်မှုကိုစန့်ကျင်တဲ့မြမပြည်သူတွေရဲ့ CDM အာဏာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်ထားလိုက်တဲ့လက်ရှိဒုတိယအမြဲတမ်းကိုယ်စားလှယ်ဦးတင်မောင်နိုင်ဟာရာထူးကနှုတ်ထွက်ဖို့ပြောထားပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာလည်းရေးထားတယ်လို့တန်မကြီးဦးကျော်မိုးထွန်းကအတည်ပြုပေးလိုက်ပါတယ်။ဦးကျော်မိုးထွန်းကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကုလဆိုင်ရာမြန်မာသူအမြဲတမ်းကိုယ်စားလှယ်တန်မကြီးဆင့်ရှိတဲ့ဦးတင်မောင်နဲ့နှုတ်ထွက်ဖို့သတင်းထွက်နေတာကိုမေးရမှာတန်မကြီးဦးကျော်မိုးထွန်းက
သူတော့ကျွန်တော်နှုတ်ထွက်မယ်လို့တော့ပြောထားပါတယ်ခင်ဗျဟုတ်ဟုတ်ဥစ္စာတော့ကျွန်တော်နှုတ်ထွက်စာတော့အခုတို့ထိတော့မတွေ့ရသေးပါဘူ
းဟုတ်ကဲ့ဒီနေ့ရောသူယုံလာသေးလား
ကျွန်တော်လည်းယုံမရောက်သေးကျွန်တော်အခုကစီးပွေးတစ်ခုကနည်း UN တက် UN နေပြီးတော့အခုယုံပြန်ပြီးတော့တွားနေတဲ့အချိန်မို့လို့ပါခင်ဗျ
အာဟုတ်ကဲ့အဲ့တော့စာကတော့မကြခင်တင်မဲ့သဘောရှိတာပေါ့နော်တေချာသလောက်ရှိတာပေါ့အ
ဲ့ဒါတော့တင်မှပဲပြောလို့ရမယ်နဲ့တွေ့ရဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့တွေ့မှပဲပြောလို့ရပါခင်ဗျသူလည်းဟို social media မှာလည်းပြောထားတာတွေတွေ့ပါတယ်ခင်ဗျကျွန်တော်လည်းပြောပါတယ်တင်မယ်ဆို
ဟုတ်ကဲ့အဲ့တော့လက်ရှိတမတ်ကြီးနေတဲ့ယုံမှာပုံမှန်တော်ဝင်ထမ်းဆောင်နေတဲ့အနေထားပေါ့နော
်ဟုတ်ကဲ့ကျွန်တော်ဟောကျွန်တော်လည်းအခုခုနလည်းကျွန်တော် Nordic နိုင်ငံတွေကအမြဲကိုယ်စားလှယ်တွေနဲ့ခုနပဲ PR တယောက်အနေနဲ့ကျွန်တော်တွားတွေ့ပြီးတော့ဆွေးနွေးတာဥစ္စာလေးတွေလုပ်ခဲ့ပါတော့ Nordic ထဲမှာဆိုလဲ Norway ကလူသွင်းကောင်စီအဖွဲ့ဝင်ထဲမှာပါတယ်ပေါ့နော်နောက်အဲ့ထဲမှာလည်း Iceland ကလည်းကျွန်တော်တို့ Credential Committee ထဲမှာအဖွဲ့ဝင်ဖြစ်ပါတယ်ပေါ့နော်ဆိုတော့ကျွန်တော်သူတို့နဲ့လည်းတွေ့ခဲ့တာလေးတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့အလားအလာအနေထားက Credential Committee မှာဆက်လက်ပြီးတော့ထောက်ခံသွားမယ်သဘောရှိတာပေါ့နော
်ဟုတ်ကဲ့ဟုတ်
ဦးကျော်မထွန်
းဟုတ်အခုသူတို့ Nordic နိုင်ငံအကုန်လုံးကကျွန်တော်မြန်မာပြည်သူတွေရဲ့အနောက်ဘက်မှာမမမမတ်ရက်တယ်ဆိုတာလေးကိုထပ်ပြီးတော့သူတို့ reaffirm လုပ်ပ
ါဟုတ်ကဲ့အဲ့တော့အခုဒီ Nordic ကအပြင်ပေါ့နော် American ကလည်းအခုလူကြိုးကောင်စီဥက္ကဋ္ဌဖြစ်လာတော့အဲ့ဒီအလားအလာကရောအခုလက်ရှိ
ဟုတ်ဟုတ်ကဲ့ဟုတ်ကဲ့
ဥကျော်မထမရှင်တက်ပေါ့နော်ဘလို့ထောက်ကူပြဖို့မှန်ထားလဲ
အမေရိကန်နဲ့ကကျွန်တော်ဖုန်းစကားပြောပြပါတယ်သူ PR နဲ့ Permanent Representative နဲ့ UK နဲ့ကတော့ကျွန်တော်သူရုံးငန်းမှာ UK တာမကြီးနဲ့သွားတွေ့ပြပါတယ် in person တွေ့ပြီးပြောပြတာပေါ့နော်အခုကတော့သူကတော့ကျွန်တော်တို့ရွေးကောက်ခံအစိုးရကိုပဲသူတို့အတိအမှတ်ပြုတယ်ဆိုတဲ့အကြောင်းလဲသူတို့အများအမေကနေ့မှလည်းပါတယ်
ဟုတ်ကဲ့ကျွန်တော်တို့ရဲ့တခုနောက်ဆုံးကျွန်တော်မေးချင်တာလေအခုဘလို့များဒီတက်မလို့နေနဲ့ပြင်းပြင်းထန်ထန်ခုလောက်ထိပြည့်နေတယ်လို့သုံးသပ်မိလဲ
ဒီနေ့သတင်းကြားရပေါ့နော်လူ90ကျော်အသက်ဆုံးရှုံးလိုက်ရတယ်ဆိုတဲ့ဥစ္စာသတင်းကြားတော့စိတ်လည်းအရင်မကောင်းပါဘူးလို့အဲဘလို့ပုံစံဖြစ်လဲဆိုတဲ့ဥစ္စာပေါ့နော်ကျွန်တော်လည်းမြေပြင်မှာလည်းရှိတာမဟုတ်ဘူးပေါ့နော်ဒီဒီဘက်မှာဆိုတော့ကျွန်တော်အနေနဲ့ comments ပေးရတာတော့ခက်တော့ခက်ပါဒါပေမဲ့သူ new view ဟာတွေကတော့မျိုးစုံသုံးနေတယ်လို့တော့အများကတော့ပြောနေတာဆိုတော့အဲနောက်ပြီးတော့ဒါတွေလည်းအသက်ဆုံးရှုံးမှုပေါ့နော်ကျွန်တော်တို့လူတယောက်တယောက်ရဲ့အသက်ဆိုတာအများတန်ဖိုးရှိပါတယ်အထူးဖြင့်ကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့ future generation တွေရဲ့အသက်ကအများတန်ဖိုးရှိပါတယ်ဒါကြောင့်သူတို့ရဲ့အသက်မဆုံးရှုံးစေချင်ပါဘူးဒါကြောင့်လည်းဒီကုလိုမျိုးနိုင်ငံတကာအတိုင်းအဝိုင်းမှာကျွန်တော်တို့အကူအညီမဲ့နေတဲ့ပြည်သူတွေကိုအမြန်ဆုံးကူညီဖို့အားလုံးပေါ့နော်အားလုံးကတော့ဝိုင်းပြောနေပါကျွန်တော်လည်းဒီဘက်မှာတော့ဒီဒီမှာရှိတဲ့ international community ကိုတော့အချိန်မြင့်ပြီးတော့ပြောနေပါခင်ဗျာ
ဟုတ်ကဲ့အဲ့တော့တခြားမြန်မာတန်တမန်နေတန်မကြီးတွေကိုရောအဓိကပါမှာခြင်းသေးလဲ
ကျွန်တော်လည်းကျွန်တော်မိန့်ကွန်ပြောပြီးတော့မိန့်ကွန်ကိုနိုင်ငံသားရေးရုပ်ပို့တဲ့အခါမှာမိတ်တူကိုလည်းကျွန်တော်တန်ယုံအဖွဲ့ယုံကောင်စုဝင်ကြုံယုံအားလုံးတော့မိတ်တူပေးပါမိတ်တူထဲမှာလည်းမြန်မာပြည်သူပြည်သားတွေရဲ့ဆန္ဒကိုအလေးထားပေးဖို့ဆိုတာလေးလဲကျွန်တော်မြစ်တာရက်ခံထားတာလေးတော့ရှိပါတယ်ခင်ဗျဆိုတော့ကျွန်တော်လည်းတန်တမန်တယောက်ပဲဆိုလို့အားလုံးရဲ့စိတ်ထဲမှာဒီလိုမျိုးစစ်အာဏာသိမ်းဖို့တော့အတူတူကိုကိုတော့ဘယ်သူမှတော့မကြိုက်ကြဘူးဆိုတဲ့ဥစ္စာကိုတော့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့မြန်မာပြည်သူတွေကိုရောနောက်ဆုံးပါမှာကျင်ပါသေးလဲ
ကျွန်တော်တို့အခုတိုက်နေတဲ့အရေးတော်ပေါ့အောင်ရမယ်ဆိုတဲ့ဥစ္စာနဲ့အရင်မှန်းချက်ခိုင်ခိုင်မာမာနဲ့ကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားဖို့ပေါ့နော်ပြည်တွင်းပြည်ပအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့အတူတကွဆောင်ရွက်သွားဖို့ကိုလည်းကျွန်တော်မြစ်တာရက်ခံတိုက်တွန်းလိုပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်တမချီဦးကျော်မိုးထွန်းခင်ဗျာ
ဦးကျော်မိုးထွန်းကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါရှင်ဒုတိယအမြဲတမ်းကိုယ်စားလှယ်ဦးတင်မောင်နိုင်ကို VOA ကဆက်သွယ်ဖို့ကြိုးစားပေမဲ့အဆက်အသွယ်မရခဲ့ပါဘူးရှင်